ကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းကရွှေနဲ့ပရင်မော်တွင်၁၀ခုမှနေထိုင်နေသူတွေကိုစစ်ပီးနေထိုင်ခွင့်မပြုတော့ဘဲဇွန်လ၁၅ရက်နေ့မှဒီနောက်ဆုံးထားပြီးထွက်ဖို့စစ်တပ်ကစာရွေးဖြန့်ဝေညွှန်ကြားထားပါတယ်မထွက်ဘူးဆိုရင်တော့ကချင်လူလက်ရေးအဖွဲ့KIA နဲ့ပူးပေါင်းသူများအဖြစ်သတ်မှတ်သွားမယ်လို့လည်းစစ်တပ်ရဲ့စာရွေးထဲမှာဖော်ပြထားပါတယ်။လက်ရှိမှာကအဲ့ဒီဒေတာဘက်မှာ KIA နဲ့အစိုးရစစ်တပ်ကြားတိုက်ပွဲတွေရှိနေတာပါ။အဲ့ဒီတိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခတွေရှိနေတယ်လို့မော်ရင်းတွေကလည်းထွက်ပြေးရမယ်ဆိုရင်မော်လုတ်သားတွေအတွက်ထိခိုက်နိုင်တယ်လို့ဒေတာခန်တွေကပြောပါတယ်။ဒီအကြောင်း VOA Thai ခြေစိုက်သတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါကချင်ပြည်နယ်တနိုင်းဒေသမှာရှိတဲ့ရွှေပရင်မော်တွေမှာနေထိုင်သူတွေနဲ့အလုံးလုံးနေတဲ့လူတွေမော်သွင်းကနေဆက်ခွာပေးဖို့တမတော်ကနေညွှန်ကြားချက်စာဖြန့်ဝေနေတဲ့အကြောင်းတနိုင်းဒေသခံဦးတန်ခွန်းကပြောပါတယ
်မနေ့ကဟတ်စကီနဲ့စာလိုက်ဖြန့်တယ်အဲ့ဒီစာလဲအခု online ပေါ်မှာရောက်နေပြီပေါ့လေမနေ့ကဆိုရင်ဟတ်စကီကအမှတနိုင်းမှာလာတယ်လို့အခုကသူစစ်တီလဲပြတ်တလာတဲ့အခြေအနေရှိတယ်အဲ့တော့ဒီစာမှာရေးထားတာကဇွန်လ5ရက်နဲ့နောက်ဆုံးပါပြီမအလုံးထွက်လာဖို့ပေါ့လေဒီတီတူလူထုအလုံးမထွက်ဘူးဆိုရင်ကဲနဲ့ပူပေါင်းတယ်လို့ဖတ်မယ်နောက်ပြီမဒီဖြစ်လာတဲ့ပြဿနာကိုတာဝန်မယူဘူးလို့ရေးထားတဲ့အနေထားရှိရဗျ
တနိုင်းမြို့နယ်အတွင်းကသံပလာမော်ဝမ်ပလာမော်အောင်လွတ်မော်သုံမဏိမော်ချောင်းဆုံမော်နန်းပြူမော်ကြာအောင်ပါမော်စီးပြူကုန်းမော်ညောင်ပင်ကုန်းမော်နဲ့နှံကုန်းမော်မှာနေထိုင်ကြတဲ့ဒေသခံရွာသားတွေနဲ့မော်လုတ်သားတွေအနေနဲ့တကယ်လို့ဒီလ15ရက်နောက်ဆုံးထားပြီးမထွက်ဘူးဆိုရင် KIO ကကချင်လွတ်လပ်ရေးအဖွဲ့နဲ့ပူးပေါင်းသူများဖြင့်သတ်မှတ်သွားမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်တနိုင်းဒေသကရွှေပြင်းမော်၁၀ခုဟာနိုင်ငံတော်ကလည်းတရားဝင်ခွင့်ပြုထားတဲ့မော်သွင်းမဟုတ်ပဲဒေသခံတွေကလည်းတပိုင်းတိုင်းတူးဖော်နေကြတဲ့မော်သွင်းတွေလည်းဖြစ်ပါတယ်ဆိုရတမတော်ကနေဒီတပိုင်းတိုင်းတူးဖို့ခွေပိတ်သိမ့်ပြီးမော်ကနေနှင်းထုတ်မယ်ဆိုရင်မော်လုတ်သားတွေအတွက်ထိခိုက်မှုရှိလာနိုင်တယ်လို့တနိုင်းဒေသခံဦးတန်ခွန်းကဆက်ပြောပါတယ်
ဒီဒေတာမှာဆင်ဒီနီယာဒီမှာဆင်ကြတို့ဒေတာခန်ဒီနောက်ပြီးမှကချင်ပြည်နယ်ကဒီသူဒီရွှေဒီပြင်းဒီတူးတဲ့နေရာဒီပြောမယ်ဆိုရင်စီးပွားရေးရှာတဲ့မော်ဒေတာလို့ပြောရမှာပေါ့လေလွန်ခဲ့တဲ့ဒီဇင်ဘာပေါ့လေဇန်နဝါရီဖေဖော်ဝါရီအဲတုန်းကမော်စားခဲ့တဲ့နေရာဒီလေအများကြီးရှိရယ်ဆိုတော့တချို့ကသက်ဆံဒီစုဆောင်ပြီးမှချင်းဒီထောင်တယ်ချင်းဒီတူးတယ်အဲ့လိုမျိုးအခုချက်ချင်းထွက်ရမယ်လို့ပြောလိုက်တဲ့ချိန်မှာဒီရင်းနှီးမြုပ်နှံထားတဲ့အာဒီကအလဟတာဖြစ်ကုန်တယ်ဘာမှအရင်မရအဖတ်မရပေါ့လေအဲ့လိုမျိုးဆုံးချုံမှုတွေကအများကြီးပြည်သူလူထုထဲမှာဖြစ်လာနိုင်တယ်
တကယ်လို့ဒီမော်တွေကိုပိတ်သိမ်းလိုက်မယ်ဆိုရင်ဒေသခံ1000ကျော်နေရက်ကနေထွက်ခွာရမှာဖြစ်ပြီးအလို့ကန်ခွေလန်းဆုံးရှုံးသွားမယ်လို့လည်းဦးတောင်ကွန်းကဆိုပါတယ်လက်ရှိတနိုင်းဒေသမှာမြမသက်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့တို့ကြားစစ်ရေးသိမ်းမှမှုတွေဖြစ်ပွားနေပါတယ်ဇွန်လ3ရက်နေ့မှာဖြစ်ပွားခဲ့တဲ့အတိုက်ပွဲတွင်တနိုင်းမြို့နယ်အင်ကာကားကျေးရွာနဲ့နန်းပြူရွာသား600လီပါဟာစစ်ဘေးသိမ်းရှောင်နေရပြီးကက်တလက်သင်းတော်ကနေဒီစစ်ဘေးရှောင်တွေကိုတွားရခုံယူမဲ့ကြောင်းကက်တလက်သင်းတော်ကမူရတချက်ရေးတနိုင်းဒေသဥက္ကဋ္ဌဦးနော်တောင်ကခုလိုပြောပါတယ်
အဲ့ဒီနေရာမှာကကျွန်တော်တို့ဒီတိုက်ပွဲတွေဖြစ်နေလို့ဒီတိုက်ပွဲဖြစ်နေတော့လူတွေကသိချောင်းတဲ့ဘောပေါ့ဒီ3ရက်ကလည်းစာမျက်ခုချင်းစီဆက်တိုက်ဖြစ်နေတာအခုကအခုကျွန်တော်သွားကြည့်မှာကအခုကျွန်တော်ဒီမှာ600 500လောက်ကိုကျွန်တော်ဒီခုဒီနေ့သွားကြည့်ဖို့ဆက်တယ်အဲ့ဒါ600လောက်ပြီးနိုင်တဲ့ဆက်တယ်ကိုကျွန်တော်အခုမှလုပ်နေလို့ဆက်ပြီးရတော့အမှန်ကမ်းကားကားတို့ကိုရှင်းတော့ပေါ့ရှင်းတော့မှာပြီးတော့မှာရှိတဲ့လူတွေပေါ့
တနိုင်းမြို့နယ်ကဂိုင်းပေါင်းစုခရိယံပါရာရေးစရာတွေကနေအစိုးရစီခွင့်ပြုချက်တောင်းခံပြီးဒီကနေ့မှာစစ်ဘေးရှောင်တွေကိုသွားရောက်ခုံယူမှာဖြစ်ပါတယ်။နဆသိရစုပင်လုံကြီးလာကံပြီးမှာတနိုင်းဒေသတွင်မြမသမတော်နဲ့ကချင်လွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေခဲ့တာပါ။တနိုင်းမြို့နယ်တွင်မော်သွင်းနေမှာမြမသမတော်ကနေနေရာယူနိုင်မြင်ရှင်းလင်းရေးလှုပ်ဆောင်တာဟာ KIO ဖွဲ့ကိုထုတ်စစ်ဆင်နိုင်ဖို့ယူဆကြောင်းတနိုင်းဒေသခံဦးတန်ခွန်းကဆက်ပြောပါတယ်
။ကေတက်ရင်6ဖကန့်ဘူးချောင်းဖျားဘက်မှာလည်းတစ်တက်ကနေရာယူထားလိုက်တဲ့အနေထားရှိပြီးကေတက်ရင်4ကနေပြီးမှကျွန်တော်ထုတ်စစ်ဆင်နေဆိုရင် KAD ရဲ့တက်ဆွဲထားတဲ့နေရာဒီရှင်းလင်းနိုင်မယ်လို့ယူဆတဲ့နဲ့လောက်လာတဲ့သဘောတည်းရှိတယ်ပေါ့လေ
KIO နဲ့မြမသမတော်တို့ဟာ2013ခုနှစ်စွန်လမှာတကြောပြန်တိုက်ပွဲတွေပြန်လည်ဖြစ်ပွားလာတာ6နှစ်ပြည့်ခဲ့တာဖြစ်ပြီးတိုက်ပွဲကြောင့်ဒေသခံ3000000ခန့်စစ်ပေးသိမ်းရှောင်နေကြရပါတယ်ခင်ဗျာ